စကိုင်းတိုင်းစကိုင်းမြို့နယ်တဲကအင်ချီတရာကျော်သွားရှိတဲ့တပြေးသားကျွော်မှာဇွန်လ၈ရက်မနက်ပိုင်းကပ3လုံးလို့လူသိများတဲ့ပြည်သူ့ကာကွယ်ရေးပြည်သူ့အုပ်ချုပ်ရေးနဲ့ပြည်သူ့လုံခြုံရေးကတာဝန်ရှိသူ200နီးပါးလောက်ရွာရဲ့ဖုန်ကြီးကျောင်းမှအစည်းအဝေးပြုလုပ်နေချိန်စစ်တပ်ဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တာပါလေကြောင်းတိုက်ခိုက်မှုကြောင့်ကျောင်းထိုင်ဖုန်ကြီးအပါအဝင်တန်ကား2ပါးနဲ့ကျောင်းမှာဝေယာဝိဆပြုလုပ်နေတဲ့ဒေသခံ4ဦးအပြင်ကာကွယ်တပ်ဖွဲ့ဝင်3ဦးတေဆုံးခဲ့တယ်လို့မြေပြင်မှာကူညီပေးခဲ့သူတွေက VOA ကိုပြောပါတယ်တပြေးသားကြီးွာတိုက်ခိုက်ခံရတဲ့အခြေအနေနဲ့ပတ်သက်လို့မြေပြင်မှာကူညီကယ်ဆယ်ရေးလှုပ်ဆောင်ခဲ့တဲ့ဒေသခံတူကအခုလိုပြောပြပါတယ
်။ဟုတ်ပါတော့တက်လာပြီးတော့ခိုင်းခါလို့ပဲတန်ပေါ်မှာငါတို့မပေါ်ဘဲနဲ့အဲ့ကိုဟုံးလို့ဟာအဲ့မှာပဲတက်ပြီးတော့တုံးလေးတဲ့မကောက်ဘူးပေါ့ကျွန်တော်တို့ဒီကြောင်တော့ဆုံးတဲ့ဒီတော့တုံးလေးရောချတာဆိုတော့ကျဲကြီးက၆လုံးတွဲလေးရောပါတယ်ပြီ။ဟုတ်တယ်အဲ့တော့မူချပြီးတော့ဆက်လက်နဲ့ခါလေအဲ့ဒီတိုင်းကြတာပေါ်နေဖြစ်သွားတယ်။အဲ့ချိန်မှာပြင်းနေကျွန်တော်တို့အရောက်တော့ရှင်နေရပါတယ်ချိန်မှာအဲ့ဒူဘေးနာတော့ပြောပြတယ်ကျွန်တော်နိုင်ငံလူတော်မှာပေါင်းလို့တော့မှမှန်တော့ပေါ်တော့အဲ့ဆက်လက်နေပြတော့ဘုံကြီးတော့တမယုံလည်းပျက်စီးသွားတယ်ဘုံကြီးနေတဲ့ကျောင်းဆောင်ဒီဆုံးသောကျောင်းဆောင်ကပါအဲ့ဒါကြီးလည်းပျက်စီးသွားတယ်ကျောင်းဆောင်တော့ဘုံကောဘုံကတော့ကျွန်တော်တို့ပြောင်းပြီးရှိကဆောင်းနေခေါ်တော့အဲ့ဆောင်းနေလည်းပျက်စီးသွားတယ်ဆောင်းပြီးပြန်တော့ချိန်မှာကျွန်တော်တို့ကအဲ့ဒီကိုခရရောင်းသွားတယ်ပေါင်းပြီးတော့ကျွန်တော်တို့အဲ့မှာထုတ်ကျွန်တော်ရရရပေါ်ပြီးကျွန်တော်ရတူတူတရားလူရှိရလို့ထုတ်ခုနတော့အေးဒီဖုန်းပေါ်လေးတူတူတရားဆိုတော့ဘုံခဲဒီအဲ့လိုထုတ်ပြီးအခြေကျွန်တော်တို့ကတော့တက်လာတဲ့ချိန်မှာကျွန်တော်တို့ထုတ်အရင်ပြီးထုတ်ပြီးရပေါ့ဖုန်းနဲ့ပေါ်ရောပါမယ်ဆိုလို့ရင်ကိုပေါ့ဟိုလေရေပေါ်ဒီတူပါမယ်ဒီပေါ်တော့တူနှုတ်ပါမယ်ပေါ့နော်ကျွန်တော်ရအဲ့ဒီဒီတူအရတာပြီဒါရောတော့ပြင်းပြင်းထန်ထန်တော့ရရတော့လေဒီမှာရောလို့ရှိမှာကျွန်တော်ဒီကနေနေပပလေးနေနေဆိုရင်ဘုံလုံးရောင်းနေစေချောတော့ပေါ့လမ်းနဲ့ဒီလိုပြင်းပြင်းထန်ထန်ရရလို့ရောင်းနေစေချောတော့
စစ်တပ်ကကျဲချတဲ့ဘုံဟာចောင်းထိုင်စရာတော့စွန်းစားဆောင်အပေါ်တက်တက်ကြခဲ့ပြီးတေဆုံးသွားသူတဲမှာចောင်းထိုင်စရာတော့အပြင်အခြားနယ်ကနေဆေးလာကူးတဲ့စရာတော့တပားလဲပါဝင်ပါတယ်နောက်ထပ်စရာတော့နှစ်ပားလဲရရှိတဲ့ဒဏ်ရာတွေနဲ့ဆေးဝါးကူးတာနေရပါတယ်လေကြောင်းတိုက်ခိုက်ခံရပြီး3ရက်မြောက်တဲ့နေ့ဇွန်လစေရဲ့အထိကြေးဝါအပေါ်မှာလေရင်တွေပြန်ဝဲနေတယ်လို့ဒေသခံတွေကပြောပါတယ်။လေကြောင်းတိုက်ခိုက်ခံရတဲ့တပြေးသားကြေးဝါကဒေသခံတွေကတော့နောက်ထပ်လေကြောင်းတိုက်ခိုက်လာမှာကိုစိုးရိမ်နေတဲ့အတွက်ကြေးဝါတဲကိုပြန်ဝင်ကြသေးပဲဘေးလို့ရတောတောင်တွေထဲမှာတင်းရှောင်နေကြရတယ်လို့လည်းဆိုပါတယ်။လက်ရှိတပြေးသားကြေးဝါအခြေအနေနဲ့ပတ်သက်လို့လေကြောင်းတိုက်ခိုက်မှုကနေလွတ်မြောက်လာတဲ့ဒေသခံတူကအခုလို VOA ကိုပြောပြပါတယ
်။ဆရာတော်မင်းကြီးကလည်းဖုန်းပေါ်ပြီးရင်တော့ဘာကံပြီးတော့ဖုန်းလာတာနဲ့သူဆရာတော်ကတော့ဖုန်းကြိုးခေါ်လာတာအကြောင်းမဟုတ်ပါမှာကျွန်တော်ကြည့်နေတော့ဒီမျိုးဝဲတယ်ကြည့်တယ်ဒီမျိုးပေါ့အဲ့ဒီမျိုးကြည့်နေတာပလင်းမီတော့ကျွန်တော်လင်းရအပေါ်ကောင်းတက်သွားတယ်ဒီလင်းကြီးကြီးရပြည့်နေပြီတော့ပြတော်မှာသူကျုပ်ကိုချုပ်ချပြီးတော့ခေါက်ကြရတယ်ကျွန်တော်ခေါက်ရတယ်ဒီမှာတော့ပြည့်နေတော့ဒီကကောင်ရမယ်နေရာကိုကွန်ပုတ်ကြည့်ရတော့လုံးပြန်လုံးလောက်နေတော့လောက်ပြီးတော့ဖြစ်နေတဲ့မကောင်းဘူးအတင်းတော်တော်လေးကိုစီဖောက်တော့လို့ကျွန်တော်ဒီစီရောက်ပါတယ်
ဒီကျွန်တော်တို့ရှင်းနေမဲ့လောက်လာဘောဝဲလိုက်နေဆိုတော့ရောင်းနေတဲ့စကြောင်းရတဲ့စကြောင်းနဲ့ထောက်အောင်ရှိတော့ဘုံတော်ရည်ကလည်းလည်းလောက်ကနေတော့ဒီလိုကကျွန်တော်တို့တော်ရည်တောင်းဒီနည်းလက်ဒီမှာပဲကျွန်တော်တို့ဘုရားရှင်လေးကြီးခုပြီးတော့ဖြစ်ပြီးလို့ဒီနည်းနဲ့ဆက်ရတော့အာဟုရှိရှိသိကြည့်ကြည့်အခုပြီးတော့ညရတော့အဆုံးဆုံးပေါ်လာတာလည်းကျွန်တော်တို့ဒီလူတွေရဲ့အာဟုရတဲ့သာသနာ့ရည်တဲ့ဘုရားဝါကိုဆောင်ရင်ရစီတော့တော်တော်လေးကိုစစ်ဆင်မှာတော့ခချင်းဆက်နေချင်းနေရတယ်
အခြားမြန်မာသတင်းဌာနတချို့မှာတော့တပြေးသားရွာကိုစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုအတွင်းတေဆုံးသူ16ဦးအထိရှိတယ်လို့ရေးသားထားပါတယ်။တေဆုံးသူအရေးအတွက်နဲ့ပတ်သက်လို့ VOA ကတရားစုံစမ်းအတည်ပြုလို့မရသေးပါဘူး။စစ်ကောင်စီဘက်ကလည်းဒီအခြေအနေနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူး။လက်နက်ကင်ခုခံမှုတွေရှိနေတဲ့စကိုင်းတိုင်းထဲမှာကြေးရွာတော်တော်များများကိုကာကွယ်တပ်ဖွဲ့တွေကထိန်းချုပ်ထားတဲ့အခြေအနေရှိနေတာကြောင့်စစ်တပ်အနေနဲ့မြေပြင်စစ်ကြောင်းထိုးရတဲ့ဝေဟင်ကနေလေကြောင်းတိုက်ခိုက်မှုကိုအဓိကအသုံးပြုတိုက်ခိုက်နေတာဖြစ်တယ်လို့ဒေသကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။ဒီလာထဲမှာတပြေးသားအပါအဝင်သခိုင်းတိုင်းအတွင်းစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အယောက်40နီးပါးတေဆုံးခဲ့ပြီး50နီးပါးဒဏ်ရာရရှိခဲ့ပါတယ်ပြီးခဲ့တဲ့ဇွန်လ3ရက်ကလည်းသခိုင်းတိုင်းမင်းကြီးမြို့နယ်မတော်ရွာကမင်္ဂလာဆောင်ကိုစစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့လို့29ဦးတေဆုံးခဲ့ပြီးဒဏ်ရာရရှိသူ30နီးပါးရှိခဲ့ပါတယ်ခင်ဗျာ